Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇွန်လ9ရက်နေ့တောက်ချာနေမနေ့ဖက်အတန်လွင့်စီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ချင်းပါရှင်။ကျွန်မအခင်မျိုးတက်ပါ။ဒီမနေ့ချင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။American နဲ့ Britain ခေါင်းဆောင်တို့ကသမရအိမ်ပြူမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေရခဲ့တယ်လို့ American သမရကပြောပါတယ်။ Bangladesh အစိုးရအနေနဲ့ Rohingya တွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ပစ်ဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်ပါတယ်။ Israel ကုမ္ပဏီတစ်ခုကစစ်လက်နက်ပစ္စည်းတွေကိုမြန်မာစစ်စုအကိုဆက်လက်ရောင်းချပေးနေတယ်လို့ Justice for Myanmar အဖွဲ့ကအစိုးရကစာထုတ်ပြန်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မှုကျော်ရေး
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဥစွာတင်ဆက်ပေးမှာပ
ါ6ရက်နေ့မနက်ပိုင်းကမြတ်တပ်ဝင်ရွာမှာ CNU အဖွဲ့ရဲစခန်းကိုလာဝင်သိမ်းတာပေါ့ကဲစခန်းတွေရောတပ်ဝဲပြစ်ပြီးတော့ခုနှစ်ရက်နေ့မှာတော့ CNU ကသူ့တပ်ရင်းကိုပြန်ဆုတ်သွားပြီးတာပေါ့
ကြောက်ကြီးမျိုးနယ်ကရဲစခန်းနဲ့စစ်ကောင်စီကင်းစခန်းတွေကို CNU နဲ့ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ပလောမျိုးနယ်ထဲမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်စစ်ပြေးဒုက္ခသည်တွေအိမ်မပြန်ရဲဘူးဖြစ်နေကြပါတယ်။နောက်အဲ့ဒီနောက်မှာတော့ကနေဒါတော်မီကြောင့်မိခိုးတွေဖုံးအုပ်နေတဲ့အမေရိကန်ကအခြေအနေတွေကိုတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ဂျမ်းမာရေးတိုင်းရင်းသားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေလည်းဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပေးပါမယ်။
American သမ္မတဂျိုးဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆုနက်တို့ဟာချက်သပရင်းတွေက American သမ္မတအိမ်ပြူမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေကိုရခဲ့တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
် I think we had a really good discussion today about our economic relations
ကျွန်တော်တို့ဟာနှစ်နိုင်ငံစီးပွားဆက်ဆံရေးဆိုင်ရာတွေကိုကောင်းကောင်းဆွေးနွေးခဲ့ကြတယ်လို့အရေးပါတဲ့ကိစ္စရပ်တွေအတွက်ညှိနှိုင်းမှုတွေလုပ်နိုင်ခဲ့တဲ့အပြင်ဥရုယားဒီဆိုင်ရာကိစ္စရအတွက်ပါသဘောတူညီမှုတွေရခဲ့ကြတယ်လို့ပြောသွားတာပါ။အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံကြားမှာတန်ရှင်းစွမ်းရည်ဆိုင်ရာနဲ့ AI ဉာဏ်ရည်ဓုနီးပညာလို့နောက်ဆုံးပေါ်နီးပညာရက်တွေဆိုင်ရာတွေမှာပူးပေါင်းဆောင်ရည်တိုးမြှင့်သွားမယ်လို့သဘောတူခဲ့ကြတာပါ။နှစ်နိုင်ငံကြားတန်ရှင်းစွမ်းရည်ပြောင်းလဲသုံးစွဲရေးဆိုင်ရာနဲ့နောက်ဆုံးပေါ်နီးပညာတိုးတက်ရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာမှာတိတ်အရေးပါတဲ့နီးပညာအကာအကွယ်ပေးမှုတွေမှာပူးပေါင်းဆောင်မှုတွေတိုးမြှင့်မှုအပါအဝင်27ရာစုရဲ့မိဖက်ပုံစံတစ်အတွက်သဘောတူခဲ့ကြတယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကပြောပါတယ်။သူတို့နှုံရဲ့ဆွေးနွေးမှုတွေမှာတရုတ်ရေးစီးပွားရေးလုံခြုံမှုအရေးပါတဲ့တပ်တုဆန်ရတွေအတွက်သဘောတူညီချက်တွေအပါအဝင်ကိစ္စရမျိုးစုံကိုကျေပြန့်စွာဆွေးနွေးခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်မရသေးပေမဲ့နှစ်နိုင်ငံစီးပွားဆက်ဆံရေးအခိုင်အမာသလိုတိုးတက်မှုရှိနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ဆွေးနက်ကပြောပါတယ်။ဒါဟာပြီးခဲ့တဲ့အောက်တိုဘာဝန်ကြီးချုပ်တာဝန်ဆထမ်းဆောင်ခြင်းကစပြီးတော့ဝန်ကြီးချုပ်ဆွေးနက်ရဲ့ပထမဆုံးအမေရိကန်ခေးဆန်လည်းဖြစ်ပါတယ်။
IS Islamic အစွန်ရောက်တဲ့အဓိကခေါင်းဆောင်တွေတည်ဆုံနေပေမဲ့ IS ခေါင်းဆောင်ပိုင်းကနေသူတို့ရဲ့ကဘာလုံးဆိုင်ရာကွန်ရက်အပေါ်ပုံမအဖြစ်ထိန်းချုပ်လာနေတဲ့အရေးအယောင်တွေတွေ့နေရတဲ့အတွက်အမေရိကန်တာဝန်ရှိသူတွေနဲ့အနေနဲ့စိုးရိမ်မကင်ဖြစ်နေပါတယ်။အထူးသဖြင့်တော့ IS အချမ်းဖက်သမားတွေတတ်မှတ်ထားတဲ့ General Directorate of Provinces အထွေထွေအုပ်ချုပ်ရေးနဲ့အထူးဒေသဆောင်6ခုနဲ့ဒေသဆိုင်ရာဌာနခွဲတွေရဲ့ချိန်ချောက်မှုကိုစိုးရိမ်မကင်ဖြစ်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အီရတ်နဲ့အာဖရိကဆာဟာရာဒေသက IS အချမ်းဖက်သမားတွေရဲ့ခေါင်းဆောင်တွေနဲ့သူတို့ရဲ့ယုံဌာနတွေရဲ့ချိန်ချောက်မှုတွေကိုကြာတာပရင်းတွေတုန်းကအထူးပြုဖော်ပြခဲ့ပါတယ်။ IS အချမ်းဖက်သမားတွေရဲ့ငွေကြေးထောက်ပံ့မှုဆိုင်ရာလမ်းကြောင်းတွေကိုဖြတ်တောက်ဖို့အဓိကထားကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က IS အကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ခိုက်နေတဲ့ကမ္ဘာလုံးဆိုင်ရာအဖွဲ့ရဲ့ရီယာအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ IS Islamic အကြမ်းဖက်သမားတွေရဲ့အုပ်ချုပ်ရေးဆောင်6ခုဟာအထွေထွေဥဆောင်ညွှန်ကြားမှုတွေနဲ့ဗန်ဒါရေးဆိုင်ရာကိစ္စတွေကိုလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုထားပါတယ
်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားဘယ်ဘက်ကနေရက်တည်မလဲဆိုတာရွေးပါဆိုပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကတိုက်တွန်းမှာမဟုတ်ပါဘူးလို့ Saudi Arabia ကိုရောက်နေတဲ့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ကချက်တဲ့ပရင်းနဲ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ပင်လယ်ကွေ့ဒေသတွေနိုင်ငံအများစုတော်တော် American ပြည်ထောင်စုဟာဦးစားပေးပြီးလက်တွဲရမယ့်နိုင်ငံဖြစ်ဆက်ရှိနေဦးမယ်လို့ မြို့တော်ရီးယားမှာပြုလုပ်တဲ့ကျက်သရေနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဝန်ကြီးပလင်ကင်ကပြောကြားတာဖြစ်ပါတယ်။ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာပဲ Sorry နိုင်ငံခြားရေးဝန်ကြီး Faisal bin Farhan Al Saud ကတရုတ်နဲ့ Sorry တို့ကြားမိဖက်ဆက်ဆံရေးတိုးတက်နေတယ်လို့ပြောပါတယ်။ဒါ့အပြင်တရုတ်နိုင်ငံဟာ Sorry အတွက်အကြီးအမားဆုံးကုန်သွယ်ဖက်နိုင်ငံဖြစ်နေချိန်မှာ Sorry နိုင်ငံအတွက်လုံခြုံရေးဆိုင်ရာမဟာမိတ်ဖြစ်တဲ့ American နဲ့နိုင်စင်နဲ့မြအားကောင်းတဲ့ဆက်ဆံရေးဆက်ပြီးရှိနေမှာပါလို့လည်းပြောပါတယ်။အမေရိကန်နဲ့တရုတ်ကြားမကြာခင်တရုတ်နိုင်ငံမှာထိတ်တန့်တန်တမာရီတွေ့ဆုံပွဲမတိုင်ခင်မှာပဲဝန်ကြီးပလင်ကင်ကအခုလိုမှတ်ချက်ပေးစကားပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာတရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းတွေ့ပြီးတော့ပြစ်ချခဲ့တဲ့နောက်နှစ်နိုင်ငံကြားတန်တမာဆက်ဆံရေးတင်းမာခဲ့တာဖြစ်ပြီးတော့ဝန်ကြီးပလင်ကင်ရဲ့ February တရုတ်ခီးစဉ်ကိုလည်းအခုချိန်ထိရွှေ့ဆိုင်းထားရဆဲဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းဘက်ရှန်ပြည်နယ်ထဲမှာဘလီတကူမှာကြာတာပရင်းတွေကဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ဝတ်ပြုသူ12ဦးထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့အကြောင်းတာလီဘန်အာဖဂန်ပြည်ထောင်စုဝန်ကြီးဌာနက Twitter ကနေတဆင့်သတင်းထုတ်ပြန်ထားပါတယ်။ပေါက်ကွဲမှုကပြည်နယ်မြို့တော်မိုင်ဇာဘတ်မှာရှိတာဖြစ်ပြီးအရင်တွေကသေဆုံးခဲ့တဲ့ဒုတိယအုပ်ချုပ်ရေးမှူးတဦးရဲ့အောက်မေ့ပွဲအခမ်းအနားကျင်းပစဉ်မှာအခုလိုပေါက်ကွဲခဲ့တာပါ။ပေါက်ကွဲမှုကြောင့်သေဆုံးသူတွေထဲမှာအနီးအနားမြောက်ပိုင်းဗက်လန်ပြည်နယ်ကတာလီဘန်ရဲမှုဟောင်းလဲပါခဲ့တယ်လို့ပြန်ကြားရေးယုံအကြီးအကဲက VOA ကိုဖုန်းနဲ့ပြောဆွခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့ဘလီမှာဝိပုနေတဲ့လူအများအများရှိလို့အသေးအပြောက်များခဲ့ပြီးသေဆုံးသူအရေတွေလည်းပိုများလာမှာကိုစိုးရိမ်နေကြကြောင်းမြင့်မြင့်တက်တွေကပြောဆွပါတယ်။အနည်းဆုံးရုပ်အလောင်း15ရောင်းနဲ့15ရောင်းလောက်နဲ့ဒဏ်ရာရရှိသူ50လောက်ကိုဖီဇာလစ်ပင်မဆင်းရုံကိုပို့ဆောင်ခဲ့တဲ့အကြောင်းအာဖဂန်သတင်းဌာနကလည်းထုတ်ပြန်ခဲ့ပါတယ်။စူတောင်းပွဲလုပ်တဲ့လက်ထောက်အုပ်ချုပ်ရေးမှူးကအင်ကာနေတုံးကဘက်ရှန်မှာပဲတည်ဆုံဘုံခွဲသမားအသေးခံဘုံခွဲသမားတွေကတိုက်ခိုက်ခဲ့တာကြောင့်တည်ဆုံခဲ့တာဖြစ်ပါတယ
်။American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 9413ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရွှေချဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့မဲ့ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ထားဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ကိုယ်စားလှယ် Tom Andrews ကဂျူန်6ရက်ကျတဲ့ပရိနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Bangladesh အနာဘိုင်းတွေဟာ Rohingya မြန်မာနိုင်ငံပြန်မှုလှည့်ပြားပြီးအတင်းပြန်ပို့ဖို့ကြိုးစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းနဲ့တကယ်တော့မြန်မာအခြေအနေဟာသူတို့အတွက်ရေရှည်ကောင်းကွန်စိတ်ချမှုမရှိသလိုဂုံတိတ်ခါရှိရှိသူတို့ဆန္ဒအလျောက်ပြန်လို့ရမယ့်အနေအထားမရှိဘူးလို့ပြောပါတယ်။ Bangladesh အရာရှိတွေကတော့ကနူးအုပ်စုအနေနဲ့Ranger 1140ကိုပြန်ပြီးပို့ဖို့လုပ်နေတာဖြစ်ပါတယ်။ရဲ့အတိအကျမပြောသေးပေမဲ့မကြခင်ဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပြင်ဒီနှစ်ကုန်လောက်မှာတော့6000လောက်ကိုပို့မယ်လို့ပြောပါတယ်။ Bangladesh အနာဘိုင်းတွေကသူတို့အစီအစဉ်တိုင်းမလိုက်နာသူတွေကိုဖမ်းဖို့ဆဲဆဲတန်းတွေတင်ဖို့တခြားလက်တုံပြန်လာတွေလုပ်မှာဖြစ်ကြောင်းချင်းချောက်တဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြန်ဖို့အတွက်သဘောတူသူတွေကိုငွေမြောင်များပေးမယ်လို့ပြောဆိုမှုတွေလည်းရှိနေတယ်လို့ပြောပါတယ်။ရှေ့ပြေးအစီအစဉ်ရ Ranger တွေကသူတို့ရွာတွေကိုသူတို့ပြန်အမှာဖြစ်ပါတယ်။ပထမမောင်တော်ကဒုက္ခသည်စခန်းမှာနေရမှာဖြစ်ပြီးတော့နောက်မှာမြန်မာဘက်ကချထားပေးတဲ့ရွာသစ်15ရွာကိုပြောင်းအမှာပါ။သူတို့ဟာလွတ်လပ်စွာသွားလာခွင့်လည်းမရှိပါဘူး။မြန်မာလက်ရှိအခြေအနေမျိုးမှာသူတို့ကိုပြန်ပို့မယ်ဆိုရင်သူတို့ဟာလူခွင့်ချိုးဖောက်မှုတွေကြုံရနိုင်တဲ့အတွက်အစီအစဉ်တွေကိုဆိုင်းငံ့ထားဖို့အတွက်အကြံပေးတောင်းဆိုတာလည်းဖြစ်ပါတယ်။
2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုကြောင့်နေရာစွန့်ခွာထွက်ပြေးခဲ့ရပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်နဲ့ချီတောင်းတင်နေတဲ့ Rohingya ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုနေရာပြန်ပို့ဖို့ကြာတာပရင်းနစ်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့အခြေအနေတွေဆိုးဝါးနေလို့နေရာပြန်နိုင်ရေးဆန္ဒပြခဲ့ကြတာဖြစ်ပြီးပြန်ကျဲနေတဲ့စခန်းတွေနဲ့အနှံ့အသက်အရွယ်ကြီးသူတွေအပါအဝင်ဒုက္ခသည်တွေဟာအလံတွေဝင်ရမ်းပြီးကြွေးကြော်တာနဲ့ရွတ်ဆိုခဲ့ပါတယ်။တွဲဆုံမေးမြန်းတာတွေစီစစ်တာတွေမလုပ်ဘဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပ်ပြားတွေနဲ့မြန်မာနိုင်ငံကိုပြန်ကွင့်ရဖို့နိုင်ငံသားအခွင့်အရေးအပါအဝင်လူအခွင့်အရေးပေးဖို့နေရာပြန်ရေးကိုမတားဆီးကြဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ကမ္ဘာအကြီးဆုံးဒုက္ခသည်အခြေချနေထိုင်ရာဖြစ်တဲ့ဘင်္ဂလားဒေ့ရှ်အရှေ့လယ်ပိုင်းအရှေ့တောင်ပိုင်းမှာရှိတဲ့စခန်းတွေမှာ Rohingya တသန်းကျော်ခိုလုံးနေပါတယ်။အများစုကလွန်ခဲ့တဲ့6နှစ်နေပါကမြန်မာစစ်တပ်ရဲ့ဖြိုခွင်းမှုကြောင့်တိမ်းရှောင်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာရာဇဝင်မှုတွေမြင့်တက်တာအကြမ်းတမ်းတဲ့နေထိုင်ရေးစားသောက်ရေးနဲ့အနာဂတ်မရှိတာတွေကြောင့် Rohingya ဒုက္ခသည်တွေကမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလှေတွေနဲ့ထွက်ပြေးကြပါတယ်။
ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုရက်ဆွဆွဲချင်တဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့ပစ္စည်းတင်ဖို့ရောင်းချဝင်ပိတ်ထားပေမဲ့အစ္စရေးကုမ္ပဏီတစ်ခုဟာစစ်လက်နဲ့ပစ္စည်းတွေကိုဆက်ပြီးရောင်းချပေးနေတယ်လို့ Justice for Myanmar လူခွင့်ရေးအဖွဲ့ကကြက်တပရီနေမှာအစီရင်ခံစာထုတ်ပြန်ပြောဆိုပါတယ်။အစ္စရေးစစ်လက်နဲ့ပစ္စည်းကုမ္ပဏီ CAA ကနေထုတ်လုပ်တဲ့လက်နက်တွေကို2019ခုနှစ်တွင်မှတင်ဖို့ပေးခဲ့တာဖြစ်ပြီးတော့ Rifle တနက်ထုတ်လို့ရမှာသုံးတဲ့ Fiber Plastic အပိုင်းတွေအတွက်ပုံစံကွက်တွေပါပါတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ဂျာဂန်ပွဲစားကုမ္ပဏီဖြစ်တဲ့ Star Safer Group ကနေတဆင့်အစ္စရေးတို့စစ်လက်နဲ့ပစ္စည်းတွေတင်ပို့ခဲ့တာလို့ပြောပါတယ်။ဒီကုမ္ပဏီကို American ကဒီနှစ်အစောပိုင်းမှာပဲဒဏ်ခတ်အရေးယူထားတာလည်းဖြစ်ပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာစစ်တပ်ကနေနယ်မြေရှင်းလင်းလုပ်ခဲ့ပြီးတဲ့နောက်မှာ American နဲ့ Europe ကနေပိတ်ဆို့အရေးယူမှုတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီရောင်းချခွင့်ကိုဘယ်သူကနေခွင့်ပြုခဲ့ရလဲဆိုတာကိုစုံစမ်းစစ်ဆေးဖို့ Israel လူခွင့်ရရှင်နေ ETA Mac က Israel ရှိနေချုပ်စီကိုစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အစ္စရေးကမြန်မာကိုလက်နက်တွေဆက်ပြီးရောင်းချပေးခဲ့တယ်လို့2019မှာစောင့်ကြည့်လေ့လာနေတဲ့ Middle East Eye ကအစီရင်ခံစာတင်ခဲ့တာပါ။မြန်မာနိုင်ငံကို CCA ကုမ္ပဏီကတော့သူတို့ကုမ္ပဏီကအရက်ဖက်သုံးတက်တာထုတ်လုပ်ကြောင်းနဲ့စစ်ဖက်နဲ့ကာကွယ်ဆိုင်ရာကိစ္စတွေမှာဥပဒေနဲ့အညီဆောင်ရွက်တယ်လို့ပြောဆိုခဲ့ပါတယ်။
ကနေဒါနိုင်ငံအရှိပိုင်းမှာယာနဲ့ချီတဲ့တော်မီတွေအကြီးအကျယ်လောင်နေလို့အမေရိကန်ဘက်ချမ်းမှာလည်းမိဂိုငွေတွေရောက်ရှိနေပြီးနယူးယောက်ပါဝင်အမေရိကန်အရှိဘက်ချမ်းကန်ယိုဒန်တခြားနဲ့အနောက်အလယ်ပိုင်းဒေသတွေမှာလည်းလေထုညင်ညမ်းမှုအန်ဒီယန်နဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားရပါတယ်။ဂျာတာပတိနေကကနေဒါနိုင်ငံနေရအနှံ့အပြားမှာတော်မီတွေဆက်လက်လောင်ကျွမ်းနေလို့အမေရိကန်ရှေ့မြောက်ပိုင်းကိုလည်းဆက်လက်ထိခိုက်လာနေပါတယ်။နယူးယောက်ပင်ဆယ်ဗေးနီးယားမယ်ရီလန်နဲ့မြို့တော်ဝါရှင်တန်ဒီစီနယူးယောက်အပါအဝင်အမေရိကန်မျိုးကြီးအများအပြားမှာမိဂိုတွေဖုံးလွှမ်းနေပါတယ်ကလီဗလင်းအိုဟိုင်းယိုပင်ဆယ်ဗေးနီးယားပစ်စ်ဘတ်မျိုးတွေမှာလည်းလေထုအရေးအသွေးဆက်လက်နှိမ့်ချနေတဲ့အခြေအနေရှိပါတယ်နယူးယောက်မျိုးတော်တစ်ဝိုက်အပါအဝင်အမေရိကန်ရှစ်ဘက်ကန်ယိုတရားငါတခြားမျိုးတွေမှာလည်းမိဂိုငွေတွေဆက်လက်ရောက်ရှိမယ်လို့ခန့်မှန်းထားပါတယ်ဒီမှာနယူးယောက်မျိုးတော်ဝင်ကတော့လေထုအရေးအသွေးညံဖြစ်တာကြောင့်လူတွေအိမ်ထဲမှာနေဖို့ပဲလှုံ့ဆော်ထားပါတယ်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဖေးဖို့ချက်နဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လွှင့်ပါမယ်ပထမဆုံးအနေနဲ့ကတော့ကနေဒါနိုင်ငံအရှေ့ပိုင်းမှာယာနဲ့ချီတဲ့တော်မီတွေအကြီးအကျယ်လောင်နေတာကြောင့်အမေရိကန်နိုင်ငံဘက်ချမ်းမှာလည်းအရှေ့ဘက်ကန်ယိုဒန်တခြားနဲ့အနောက်ဘက်အလယ်ပိုင်းဒေသတွေမှာလေထုညင်ညမ်းမှုတွေဖြစ်နေပါတယ်ဒီသတိပေးချက်တွေလည်းဆက်လက်ထုတ်လွှင့်ထားရပြီးရက်ထပ်တိုးထားရပါတယ်ဒီလိုအခြေအနေတွေဟာဒီရက်သတ္တပကုံအထိရှိနိုင်တယ်လို့ခန့်မှန်းထားပါတယ်အခုလိုတော်မီကြောင့်မိဂိုးတွေကြုံရတဲ့အခြေအနေမှာအမေရိကန်နဲ့ကနေဒါမှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းတွေရဲ့အတွေ့အကြုံတချို့ကိုတော့ကိုဂျင်းချန်းအေးကစူးစီးတင်ပြထားပါတယ်
။အမေရိကန်ပြည်ထောင်စုရဲ့နေရာအနှံ့မှာဇွန်လ၈ရက်ကျန်းသာပရီးနေကအထိဝါယောင်နဲ့မီးခိုးရောင်မီးခိုးမြူတွေပြန့်နေစေဖြစ်ပါတယ်။လေတူတဲ့အမုံမွားပါဝင်တော့မြန်မာနေလို့အိမ်ပြင်ဘက်မှာမလိုအပ်ဖက်မနေကြဖို့နဲ့တက်ရှုလမ်းကြောင်းဆိုင်ရာပြဿနာတွေဖြစ်နိုင်ကြောင်းပြည်내တရာစင်ကျော်ကလူသန်းပေါင်းများစွာကိုကျမကြီးတာဝန်ရှိသူတွေကသတိပေးထားပါတယ်။မီဂိုငွေတွေဟာတောင်ဘက်ကိုရွေရှားနေလို့အရှေ့မြောက်ပိုင်းတွေမှာအရင်နေ့ကထက်အခြေအနေတွေပိုမိုကောင်းမွန်လာဖို့မျှော်လင့်ရပါတယ်။ဒါပေမဲ့ပင်ဆယ်ဗေးနီးယား၊မယ်ရီလန်းနဲ့မြို့တော်ဝါရှင်တန် DC တဝိုက်မှာနေထိုင်သူတွေကတော့မီဂိုငွေတန်ကိုပိုတိတိတလာခံလာရတယ်လို့ပြောပါတယ်။အရင်နေ့ကမြင်ကွင်းတွေပိတ်ဆို့တဲ့အထိဖြစ်ခဲ့တဲ့နယူးယောက်မြို့တော်မှာဂျာတာရင်းနေနေနဲ့ခင်မှာကောင်းငင်ဟာမှိုက်နေတယ်လို့တချို့နေရာတွေကအပြောင်အောင်ကွက်လေးတွေမြင်ရပြီးမီဂိုနှံ့တွေကတော့ခံစားနေရစဲလို့အဲ့ဒီဒေသခံတွေကပြောပါတယ်။ကြတာရင်းနေမှာနယူးယောက်မြို့တော်ကိုခီးထွက်နေတဲ့မြမចောင်းသားတူကတော့ခီးလန်းတစ်လျှောက်သူ့အတွေ့အကြုံအရနယူးယောက်မြို့တော်မှာအချိန်နှီးပိုဆိုးတာကိုတွေ့ရတယ်လို့ဆိုပါတယ်။မြို့ထဲကားလမ်းပိတ်ချိန်တွေမှာကာဝယ်ရအောင် N92 နှာခေါင်းစည်းတွေစောင့်သွားရတယ်လို့သူ့အတွေ့အကြုံကို BOA ကိုပြောပြပါတယ်။နယူးယောက်ပြည်နယ်အထက်ပိုင်းမှာနေထိုင်သူမဖူဖူကတော့သူနေထိုင်နေတဲ့ဒေသတစ်ပိုင်းမှာဗုဒ္ဓဦးနေကအဆိုးဆုံးကြုံခဲ့ရတယ်လို့ပြောပါတယ
်။မနေ့ကအချိန်တွေကတော့ပိုဆိုးတယ်ပေါ့နော်။မနေ့ကဆိုရင်တော့ငါတို့အပြင်တောင်ထွက်လို့မရဘူးထွက်လို့မကောင်းထွက်လို့ရှိရင်အဲ့လိုမီးခိုးတန့်လို့ရမီးခိုးတန့်လို့မျိုးအနှံ့လေးရတယ်ခေးရတော့လေဒီမြေကွေးတွေကတော့အဲ့လို smoke ပုံမိုင်းမိုင်းနဲ့အဲ့လိုမီးခိုးပုံလေးတွေကိုလည်းတွေ့ရတယ်ပင်ပေါ်ရောင်လေးနည်းနည်းတန်းကျင်နေအရာငါလေအဓိကကမီးခိုးပုံတော့အနှံ့မျိုးရှူရတယ်မနေ့ကတော့ဘာကြောင့်လဲဆိုမနေ့က air quality index ကလည်းသူက air quality index က0ကနေ900ပါမနေ့က438လောက်ထိရောက်ပါတယ်ညကတော့အဲ့လိုဖြစ်တယ်ပေါ့ဒါပေမဲ့ဒီနေ့မနေ့ရောက်တော့ ခြေနေကောင်းသွားတယ်နည်းနည်းလေးတော့မောင်နေတယ်ဒါပေမဲ့မိုးနည်းနည်းရွာတယ်အရင်ကတော့မနေ့ကတော့မဆိုးတော့ဘူးပေါ့နော်အဖဲ quality ကလည်းတက်လိုက်နံပါတ်ကျလာနံပါတ်ကျသွားတယ်ပေါ့ဟုတ
်မြို့ကိုတွေကြောင့်မြင်နိုင်မှုအားနည်းနေလို့အရှေ့မြောက်ပိုင်း Atlantic ဒေသနဲ့ Ohio ပြည်နယ်တွေကအဓိကလေဆိပ်ကြီးတွေမှာလဲလေကြောင်းခီးစနစ်ကိုနှစ်ရက်မြောက်ရန်နာထားပါတယ်။ New York ဒေသတစ်ဝက်ကအဓိကလေဆိပ်တွေဖြစ်တဲ့ New York နဲ့ New Jersey မှာလဲလေကြောင်းပြန့်တမ်းမှုတွေနှောင့်နှေးခဲ့ရပါတယ်။လေထုအရေးသွေးကျဆင်းမှုကမကြုံစဘူးကိန်းကနန်းတွေဖြစ်နေပြီးဒါဟာ1960ခုနှစ်နောက်ပိုင်းလေထုအရေးသွေးအဆိုးဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့ New York မြို့အုပ်ချုပ်ရေးမှူး Kathy Hochul ကကြာသပတေးနေ့မှာအယ်ဘေနီမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ကနေဒါပဲချက်မှာတော့တော်မီကဆက်လောင်းနေလို့နှိမ့်တက်နိုင်ဖို့ကဘာတဝဲမိတ်ဆွေနိုင်ငံတွေကအကူအညီတွေပေးဖို့ကတိပြုထားကြတယ်လို့ရိုက်တာသတင်းကဆိုပါတယ်အရင်လကအစပြောခဲ့တဲ့တော်မီလောင်ကျွမ်းမှုကြောင့်အခုဆိုရင်ဟက်တာ 4.4 တန်းဧကနဲ့ဆိုရင် 10.6 တန်းလောက်ထိလောင်ကျွမ်းခဲ့ပြီးဖြစ်ပါတယ်တော်တော်မျိုးရဲ့နောက်ဘက်ချမ်းကမြို့တစ်မြို့မှာနေထိုင်နေတဲ့မြမတူဦးဖြစ်သူဦးအောင်မြင့်အောင်ကတော့သူဒေတာမှာတော်မီကြောင့်ဒီလိုမိခိုးတွေကြုံရတာသူနေထိုင်တဲ့နှစ်30ကျော်အတွင်းဒါပထမဆုံးပဲလို့သူ့အတွေ့အကြုံကို VOA ကိုအခုလိုပြောပြပါတယ
်ဒိုရိုတို area ရဲ့ပထဝီအနေထားကြောင့်လားမသိကျွန်တော်တို့ effect ဖြစ်တာဒီနေ့မှစတာကျွန်တော်တို့ကဟိုဒီ New York က New Jersey ကမှာဖြစ်နေတာကြီးကျွန်တော်တို့တွေ့တယ်ဒါပေမဲ့ကျွန်တော်တို့စီမှာပုံမှန်အတိုင်းပဲဒီနေ့မနေ့ကျွန်တော်အပြင်ထွက်တော့မှဒီမိုးတွေအုပ်နေတယ်ဆိုပြီးနောက်တော့မှသတိရတယ်ကျွန်တော်တို့ဒီတော်မီလောင်နာရဲ့မိကူးတွေကြောင့်ပဲဖြစ်မယ်လို့ဒါနဲ့သတင်းကိုကြည့်တော့အခုအစိုးရကလည်း advice လုပ်ထားတယ်မလို့အဖက်နဲ့မထွက်နဲ့ထွက်ရင်လည်း mask တွေပါတက်ပြီးလို့ပေါ့ဒီနေ့မှကျွန်တော်ရောက်တာအနှစ်30ကျော်ပြီဟိုဒီကျွန်တော်တို့ area မှာဒီလိုမျိုးမိကူးတွေနဲ့တိမ်နေလို့နေအောင်ဖုံးကွယ်သွားတဲ့အဖြစ်မျိုးကဒါပထမဆုံးအခြေမှပဲခင်ဗျ
တော်မီကကနေဒါရဲ့ပြည်နယ်နဲ့နယ်မြေ10ခုလုံးနှီးပါးမှာလောင်ကျွမ်းနေပြီးခွေဘက်ပြည်နယ်မှာအဆိုးအဆုံးဖြစ်နေပါတယ်တော်မီကြောင့်လူပေါင်း32,000ကျော်ကလည်းနေအိမ်တွေကနေစွန့်ခွာခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုငိမ့်ချန်အေးစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့မြန်မာပြည်ကတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေတွေကိုတင်ပြပါဦးမယ်ပထမအဆုံးတင်ပြလိုတာကတော့ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာဇွန်လ6ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ခရင်အမျိုးသားအစည်းအရုံးလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲစခန်းနေနဲ့ကင်းစခန်း5ခုလောက်ကိုတိုက်ခိုက်ဖျက်ဆီးတာခံခဲ့ရပြီးစစ်ကောင်စီဘက်ကလူ40လောက်ကြာဆုံးခဲ့တယ်လို့ဇွန်လ10ရက်နေ့မှာ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မိုက်အေးမာကဆက်ပြီးပြောပြမှာပါ
။ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းကနတ်တန်ကွင်းတရားအရှိနဲ့အနောက်မှာရှိတဲ့စစ်ကောင်စီရဲ့ဂိတ်စခန်းတစ်ခုအပါအဝင်ရေရင်းကုန်းရွာခွဲလမ်းခွဲမှာရှိတဲ့ကင်းစခန်းနတ်တန်ကွင်းမြို့ရဲစခန်းဘုံတော်စကန်းစားတဲ့စကန်း၅ခုကို KNL ပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းတိုက်ခိုက်ဖျက်ဆီးခဲ့တာကြောင့်စစ်ကောင်စီဘက်ကလူ40လောက်သေဆုံးတာတရားစင်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်စစ်လက်နက်ခဲယမ်းတွေလည်းသိမ်းဆည်းနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတအူးကတော့အခုလိုပြောပြပါတယ်
။၆ရက်နေ့မနက်ပိုင်းကမှနတ်တန်ဝင်းရွာမှာ KNU အဖွဲ့ကရဲစခန်းဝင်လာဝင်သိမ်းတာပေါ့။ဒါနတ်တန်ဝင်းတာဟိုဘက်ဒီဘက်ကင်းစခန်းတွေရောအဲ့ဒီစကန်လေးကိုလောင်သိမ်းတာပေါ့သူတက်ခွဲပြစ်ပြီးတော့ဦးမင်းရ9ရက်နေ့မှာတော့ပြန်ယူကသူ့စကန်သူ့တက်ရင်ကိုပြန်ဆုတ်သွားပြီးတာပေါ့သူသိမ်းခံတဲ့စကန်လေးကိုပြန်ဆုတ်သူ့နေနေကိုပြန်ဆုတ်သွားတာပေါ့စစ်တပ်ကတော့ရောက်90ကျော်တော့ပြေးမယ်ညမင်း9ရက်နေ့ညတော့မုံဆေးရုံကိုစစ်သားတယောက်တင်လာချီတဖန်ပါတာကိုဒါမနဲ့မိုးလေးသိသွားတယ်ဟိုသိရတယ်ဟာတော့
ကင်းယူဘက်ကထုတ်ပြန်ခဲ့တဲ့စစ်ကောင်စီဘက်ကကြာဆုံးအရေးအတွက်နဲ့ပတ်သက်လို့တော့VOA ကတိကျအတည်မပြုနိုင်သေးပါဘူးဒေသခံတွေဘက်ကလည်းစစ်တပ်ဘက်ကအထိနာကြဆုံမှုတွေရှိတယ်လို့လည်းပြောပါတယ်ဘူပေါင်းတပ်ဖွဲ့တွေဘက်ကတော့၄ဦးကြဆုံပြီးသရာစင်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဆိုပါတယ်ဘူပေါင်းတပ်ဖွဲ့တွေဘက်ကတော့ကြောက်ကြီးလက်တန်ကွင်းတရာအုံနေပင်နေရွက်ပင်တရာနဲ့တာစီတာဆုံတရာတွေကိုစစ်ကောင်စီဘက်ကတိုက်ရင်အားတွေထပ်မတိုးနိုင်အောင်ဖျက်ဆီးသွားခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီတပ်တွေကတော့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒေသခံတွေရွာထဲကိုမဝင်နိုင်အောင်မောက်ထုတ်တာတွေရှိတယ်လို့လည်းပြောပါတယ
်။အစစ်တပ်ဝင်လာပြီးတော့ဥရွာသားတွေကျန်တဲ့ရွာသားအေးလူကြီး၄ယောက်ကျော်ကျန်လာဦးရအတင်းမောက်ထုတ်တာ
ပေါ့။ KNU ဘက်ကသတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေ၉ချိန်လောက်ဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။စ စစ်ကောင်စီဘက်ကတရားစင်ကြောထဏ်ရာရခဲ့ပြီးလူ40လောက်သေဆုံးခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။ဒါကတော့ဘကိုးတိုင်းကြောက်ကြီးမြို့နယ်ထဲမှာရှိတဲ့ရဲစခန်းနဲ့စစ်ကောင်စီကင်းစခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းကို VOA သတင်းတောက်မှအေးအေးမှပြောပြသွားတာဖြစ်ပါတယ်။ဆက်လက်တင်ပြလိုတဲ့အကြောင်းကတော့တနင်္သာရီတိုင်းပလောမြို့နယ်ထဲမှာလက်တလောတိုက်ပွဲတွေမပြင်းထန်ပေမဲ့လည်းစစ်ကောင်စီတပ်စခန်းဘက်ကလက်နက်ကြီးတွေနဲ့ဥတျာမဲ့ပစ်ခတ်မှုတွေကြောင့်ချွေးရသားတွေထိခိုက်သေဆုံးရတဲ့အပြင်လက်နက်ကြီးတင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေလည်းနေရာမပြောင်းနိုင်ဖြစ်နေကြပါတယ်။ယာယီတဲထိုးနေရတာထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေဟာမိုးတံလေတံခံရပြီးကျန်းမာရေးထိခိုက်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ။
တိုက်ပွဲတွေပြင်းထန်ခဲ့တဲ့ပလောမြို့နယ်တူကျေးရွာသင်္ကန်းတော်ကျေးရွာတွေဘက်မှာလက်တလောတိုက်ပွဲတင်းငိမ့်စပြုလာနေပေမဲ့စစ်ကောင်စီတပ်တွေကသူတို့အခြေဆိုင်ရာတပ်စခန်းတွေကနေလက်နက်ကြီးတွေနဲ့ဥတီရမဲ့မကြာခဏပစ်ခတ်နေတာကြောင့်နေရမပြန်ရဲကြသေးဘူးလို့ဒေသခံတို့က VOA ကိုပြောပါတယ
်။ဘယ်ပြန်နိုင်မလဲအခုသေးမှုထဲမှာလဲ၊ကွေထဲမှာနေရတာလူလူကဖျက်စီတီပုံမှာနေတယ်လေ၊တောက်ပုံမှာဖျက်စီတီအဲ့ကနေဒီမှာလေးတို့ပဲထူရလည်းနေကြည့်အားထူတာတိုက်ပွဲမရှိဘူးဒီလိုပဲသူ
ကဘလောမြို့နယ်တဲကတူကျေးရွာမှာစစ်ကောင်စီတပ်တွေကဇေဒီဖျားတွေပေါ်မှာတက်ဆွဲထားပြီးအဲ့ဒီနေရာတွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ပြောပါတယ်လက်တလုံးမှာတော့ဘလောမြို့နယ်မှာနှစ်ဖက်အပြန်အလှန်တိုက်ပွဲတွေမရှိဘဲတည်ငြိမ်နေတယ်လို့ဘလောပြည်သူကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်ဒါပေမဲ့စစ်ကောင်စီတပ်ဘက်ကတော့ကာကွယ်ရေးတပ်တွေရှိမဲ့ထင်းတဲ့နေရာကိုလက်နက်ကြီးတွေနဲ့မကြာခဏတိုက်ခိုက်နေတဲ့အတွက်အရသာထိခိုက်သေးဆုံးမှုရှိနေတဲ့အကြောင်းပြောပါရစေ
။မိခရွာမှာလည်းအဲ့လိုပဲလမ်းလမ်းကြီးကြီးကျပြီးတော့အကြီးထိပြီးတော့ဆုတ်တာပေါ့နော်။အဲ့ဒီဟိုဘက်ကနေပြီးတော့တက်ကောင်စီဘက်ကနေပြီးတော့သူကလမ်းလမ်းကြီးနေတယ်ဟိုဘက်ဟိုပြစ်တီပြေဆောက်ပြစ်နေတာအဲ့လိုပဲ။သူကလည်းမသိင်ကဘူးသူအဲ့မသိင်ကတဲ့နေရာကိုပြစ်တော့တာအဲ့ဒါဆိုတော့အရသာတွေမှာပေါက်ပေါက်ပြီးတော့ထိကြပေါ့အဲ့လိုမျိုး
။ဒါနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဇွန်လ9ရက်ညနေလောက်ကမင်းထိန်ကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တဲ့အတွက်အသက်50ကျော်အရွယ်ဦးဖိုးချောင်းတေဆုံးပြီးအသက်40ကျော်အရွယ်ဒေါ်စီစီဟာလည်းပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့တိုင်းရင်းသားသတင်းတွေမှာဖော်ပြထားပါတယ် CAPD ဘက်ကကြောင့်ထောင်ထဲချတဲ့ဒေသခံတွေအခုချိန်ထိနေရမပြန်နိုင်ကြသေးပါဘူးစစ်ဆောင်အများစုကတော့ဥယျာဉ်တွေနဲ့လက်ကွင်းပြင်တွေမှာယာယီတဲထိုးပြီးဖြစ်တယ်လို့နေထိုင်နေကြရတာပါမိုးရင်းကာလာဖြစ်တဲ့အတွက်မိုးတံလေတံစူးစူးဝဝခံစားနေကြရတယ်လို့လဲဒေသခံတွေကပြောပါတယ်။ဒါအပြင်တောက်သုံးရီမတန်ရှင်းတာကြောင့်စစ်ဆောင်တို့ဝမ်းပြက်ဝမ်းလျှော်ယောဂခံစားနေရတယ်လို့ဒေသခံတို့ကပြောပါတယ်
။တောက်သုံးရီမှာသာလို့အဲ့ဒီမှာဝါယောဂလေးဖြေသင့်လို့မဖြေနေတာပေါ့။တစ်ခါတလေကျဲအဲ့လိုမျိုးဖြေလာပြီဆိုရင်အဲ့တိုင်းလို့လို့ဖြေတာဆရာမအဲ့တိုင်းလို့လို့လေမိုးတွေကာလာဆိုတော့ဒီလိုပဲမိုးတွေထမတက်ထုတ်နေတော့မိုးရော်တော့ပေပါတော့ပေါ့ဆရာမရသွားလာလို့လဲနေရာကိုလေအလောက်ကခဲတာပေါ့ပါတကူမလည်းအဆင်မပြေမိုးဆိုတာပေါ့ညမရမိုးအသက်လေးကမိုးမလုပ်ဘူးတဲ့
စစ်ပြေတို့ကတည်းကဟာဘေးလွတ်ရာကိုတင်းရှောင်နေရတဲ့အချိန်ကြာလာတာနဲ့အမျှအခက်အခဲမျိုးစုံရင်ဆိုင်နေရတာကြောင့်နေရပြန်နိုင်မှုအရေးကိုမျှော်လင့်နေကြတယ်လို့လည်းပြောကြပါတယ်ခင်ဗျာ
ဒါကတော့တနင်္သာရီတိုင်းပလောမြို့နယ်မှာစစ်ကောင်စီတပ်စခန်းကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ကြောင့်စစ်ပြေးဒုက္ခသည်တွေကြေးရွာတွေကိုမပြန်နိုင်သေးတဲ့အကြောင်းသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့သတင်းပေးပို့ချက်တွေအပြီးမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ကြိုတင်ဆင်ခင်ရင်မြမအရေးသုံးသပ်ချက်ကျမ်းပါရေးကဏ္ဍတိုင်းရင်းသတင်းလောက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်မှာတော့ကျွန်တော်တို့ရဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဇွန်လ၈ရက်နေ့ဟာကမ္ဘာသမုဒ္ဒရာများနေ့ဖြစ်ပြီးသမုဒ္ဒရာတွေဟာလူတွေရဲ့ဘဝကဏ္ဍအားလုံးနှီးပါးကိုလွှမ်းမိုးထားကြောင်းအသိမှတ်ပြုဖို့ရည်ရွယ်ပါတယ်။အမေရိကန်ပြည်တော်စုဟာသမုဒ္ဒရာတွေကိုကာဝယ်ထိန်းသိမ်းစောင့်ရှောက်ဖို့အတွက်မနစ်ကသမုဒ္ဒရာထိန်းသိမ်းရေးဂရုကွက်ကိုထုတ်ပြန်ခဲ့ပြီးမိဖက်နိုင်ငံများအဖွဲ့အစည်းများနဲ့လှုပ်ဆောင်ပြည့်ရရှိတယ်လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုစွမ်းအင်တဲ့သဘောပတ်ဝန်းကျင်ဆက်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Jose Fernandez ကပြောပါတယ
် There is an opportunity to come together and
build support. ဟာသမုဒ္ဒရာတွေထိမ့်သိရင်သမုဒ္ဒရာတွေငကိုမူလအတိုင်းပျက်စီးအောင်စောင့်ရှောက်ရင်းနဲ့သမုဒ္ဒရာတွေညဉ့်ဉန်းမှုရစဲရေးနည်းလမ်းများရှာဖွေနိုင်ရေးအထောက်အကူပေးဖို့လက်တွဲလှုပ်ဆောင်နိုင်မဲ့အခွင့်အလမ်းတစ်ခုဖြစ်ပါတယ်လို့ Jose Fernandez ကပြောသွားတာပါ American ရေပိုင်နဲ့ကိုကာဝယ်ခြင်းနဲ့အတူတခြားနိုင်ငံများအတွက်သူတို့ရဲ့အချုပ်ချာအာဏာတရားစီရင်ပိုင်ခွင့်အောက်မှာရေပိုင်နဲ့ကိုကာဝယ်ခြင်းဒါမှမဟုတ်ထိမ့်သိမ်းခြင်းကိုအားပေးဖို့ရာ American ပြည်ထောင်စုအနေနဲ့သမုဒ္ဒရာထိမ့်သိမ်းရေးဂရိကွက်ကိုစောင်ရွက်ပေးလျက်ရှိပါတယ
် We pledge to conserve 30% of the oceans under our jurisdiction in the US. ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုရဲ့တရားစီရင်ပိုင်ခွင့်အောက်မှာရှိတဲ့
သမုဒ္ဒရာများရဲ့30ရာခိုင်နှုန်းကိုထိမ့်သိမ်းစောင့်ရှောက်ဖို့ဂရိပြုထားပြီးဒါကို2030ခုနှစ်မှာပြည်မြောက်ဖို့စီစဉ်ထားပါတယ်လို့ Jose Fernandez ကပြောပါတယ် American ပြည်ထောင်စုဟာရေရှည်တည်တတ်တဲ့အပြာရောင်စီးပွားရေးလို့ခေါ်တဲ့ရေအရင်းမြစ်ကိုမပြတ်စည်းစေတဲ့စီးပွားရေးကိုအားပေးထောက်ပံ့ကူညီဖို့ကိုလည်းကတိပြုထားပါတယ
် Economy is an economy that supports marine conservation
စီးပွားရေးဟာပင်လယ်ရေကြောင်းထိန်းသိမ်းရေးကိုပံ့ပိုးပေးတဲ့စီးပွားရေးဖြစ်ပြီးလောက်ကန်ခွင့်လန်းတွေကိုဖန်တီးပေးသလိုပင်လယ်နဲ့ဆက်ဆက်နေတဲ့လောက်ကန်တွေကိုလည်းဖြစ်ထွန်းစေပါတယ်သမုဒ္ဒရာအခြေခံဆက်မှုလုပ်ငန်းများရဲ့တန်ဖိုးဟာ2030ခုနှစ်မှာနှစ်ဆဖြစ်လာနိုင်ပြီးအဲ့ဒီနောက်ပိုင်းမှာဒေါ်လာ3ထရီလီယံအထိတိုးတက်လာနိုင်ပါတယ်လို့ Jose Fernandez ကပြောပါတယ်။ American ပြည်ထောင်စုဟာဆင်ဆက်မပြတ်ရေရှည်ဖြစ်ထွန်းစေတဲ့ငါးဖက်နီးလန်းတွေကိုပံ့ပိုးပေးခြင်းဖြင့်လည်းအပြာရောင်စီးပွားရေးကိုအာမခံဖြစ်ထွန်းစေပါတယ
်။ We're also working on illegal, unreported and unregulated fishing.
မှတ်ပုံတင်ထားတဲ့စီးကမ်းမဲ့ငါးဖန်ခြင်းရေရှည်မတည်တတ်နိုင်တဲ့နီးလန်းတွေနဲ့ငါးဖန်ခြင်းလူမှုအတိုင်းအဝန်းတွေကိုထိခိုက်စေပြီးကဘာတွင်းကလူအများပြားရဲ့အသက်မွေးပန်းကြောင်းကိုထိခိုက်ပျက်စီးစေတဲ့နီလန်းတွေကိုသုံးပြူခြင်းတွေကိုကာကွယ်နိုင်ရေးလှုပ်ဆောင်နေပါတယ်လို့ Jose Fernandez ကပြောပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနကလည်းတာဝန်သိသိနဲ့စီမံဆောင်ရွက်တဲ့ရေကြောင်းအုပ်ချုပ်ရေးကိုပံ့ပိုးကူညီဖို့တန်တမာရေးရာဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်။အဲ့ဒီထဲကတစ်ခုကတော့ CMAR လို့ခေါ်တဲ့ American ပြည်ထောင်စုကထောက်ပံ့ပေးထားတဲ့ Colombia, Ecuador, Panama နဲ့ Costa Rica နိုင်ငံတွေကြားကျိုးပန်းနေမှုတစ်ခုဖြစ်ပါတယ
် What they have chosen to do is to preserve
သူတို့ရွေးချယ်ခဲ့တာက Costa Rica နဲ့ Galapagos တို့သွားတဲ့လမ်းတစ်လျှောက်မှာသူတို့ရဲ့ပင်လယ်တွေကိုထိမ့်သိမ်းစောင့်ရှောက်ဖို့ဖြစ်ပြီး Student Kilometer 5သိန်းကျယ်ဝန်းပါတယ်နောက်ဆက်တွဲအနေနဲ့အနဝါပတ်ဝန်းကျင်ကိုမျိုးဆက်သစ်တွေအတွက်ထိမ့်သိမ်းထားနိုင်စေမဲ့နီလန်းတွေကိုရှာဖွေကူညီပေးသွားမှာပါလို့ Jose Fernandez ကပြောပါတယ်American ပြည်ထောင်စုဟာ plastic ညဉ့်ဉန်းမှုကိုကင်တွယ်ဖြေရှင်းနိုင်ရေးနိုင်ငံအခြေပြုကမ္ဘာလုံးဆိုင်ရာသဘောတူညီချက်တရက်ကိုလည်းဖော်ဆောင်မှုတခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ပြရရှိပါတယ
် Right now we dump a lot of our plastic
ခုချိန်မှာတော့ကျွန်တော်တို့က plastic တွေကိုသမုဒ္ဒရာထဲကိုအများကြီးစုပစ်ခဲ့ပြီးပါပြီအဲ့ဒါကိုရက်တန်းကရှက်ရပါမယ်အဲ့ဒီအမိုက်တွေကို short ချဖို့စ조사အထောက်အမှုတစ်ခုကိုအစပြုရပါမယ်ကျွန်တော်တို့ရဲ့သမုဒ္ဒရာတွေကိုတပ်ဆင်ဖို့အတွက်အချိန်မကျန်တော့ပါဘူးကျွန်တော်တို့ကသမုဒ္ဒရာတွေနဲ့အချက်အလက်ရင်းဆိုင်ကြုံတွေ့နေရပြီးဒါဟာခက်ခက်ခဲခဲကြော်ဖြတ်လှုပ်ဆောင်ရမယ့်အလုပ်တစ်ခုလည်းဖြစ်ပါတယ်လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုစွမ်းအင်တဲ့သဘောပတ်ဝန်းကျင်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံဂျာယီဝင်ကြီး Jose Fernandez ကပြောပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တဲ့အာဘော်ဟာအမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နေပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှု လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါခင်ဗျာ VOA American အသံရဲ့တောက်ကြနေမတဲ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အသံလွှင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 11.13 ညလိုင်းနိုမီတာ40 kHz 0413လိုင်းနိုမီတာ58 kHz 5809တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ပတ်စင်ကန္တာတွေဖြစ်တဲ့ဥအောင်ခင်တင်ပြတဲ့မြမအရေး30ချက်ဒါအပြင်ကျမရဲ့အစီအစဉ်တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်မှာပါပထမဦးဆုံးအနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေး30ချက်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြည်သူပျောက်ကြားနဲ့အာဏာသိမ်းတပ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ပျောက်ကြားစစ်ဆင်နွှဲရမှာပြည်သူထောက်ခံမှုဟာအရေးကြီးပါတယ်။ဒါကြောင့်ပျောက်ကြားနဲ့ပြည်သူအဆက်အသွယ်ပြတ်နေအောင်စစ်ကောင်စီကအမြဲတမ်းကြိုးပမ်းနေပါတယ်။ဒီတော့အတွင်းဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေလည်းတည်ထောင်နေကြောင်းဦးအောင်ခင်ကရေးပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်။အနာလင်းတက်ကိုပြည်သူကာကွယ်ရေးတပ် PDF ကကြောက်ကြစစ်ဆင်နွှဲပြီးခုခံတွန်းလှန်နေတာနှစ်နှစ်ကျော်သွားပါပြီအထိနာနေတဲ့အာနာလင်းတက်ဟာလက်နဲ့မရှိတဲ့အရသားတွေကိုပြစ်ကတ်နေလို့စစ်ဘေးဒုက္ခတွေဥယျာဉ်တစ်နေ့တခြားတိုးပွားနေပါတယ်ကြောက်ကြစစ်အောင်မြင်ရေးဟာပြည်သူယုံကြည်မှုနဲ့ထောက်ပံ့မှုပေါ်မှာမူတည်တာမို့အာနာသိမ့်တက်ဟာပြည်သူကိုရန်သူလိုသဘောထားလာပါတယ်1980ပြည့်လွန်နှစ်တွေမှာကရင်ပျောက်ကြားဒဏ်ကိုလှန့်ခံနေရတဲ့အစိုးရတပ်ဟာကရင်လူလူနဲ့ကရင်လက်နဲ့ကိုင်းအဆက်အသွယ်ပြတ်တော့အောင်ဖြတ်သေးဖြတ်လမ်းစဉ်ကိုကျင့်သုံးပါတယ်။ကရင်ပျောက်ကြားအတော်များများဟာထိုင်းနယ်ဆက်ဒုက္ခတွေစကားတွေမှာအခြေဆိုင်ရတဲ့အဖြစ်ကိုရောက်သွားပါတယ်။ကျေးလက်လူလူဟာစစ်တပ်ရဲ့စူးစီးကြေးရော်မှာနေမလားနေဆက်ကိုပြေးမလားဆိုတဲ့လမ်းနလန်းသာကြံပါတော့တယ်။အခုလဲဒီနည်းကိုသုံးပြီးပြည်သူနဲ့ပျောက်ကြားတွေအကြားအဆက်အသွယ်ပြတ်သွားအောင်ကြိုးပမ်းနေပုံရပါလေ။ဒါပေမဲ့မအောင်မြင်တာကများပါလေ
။ကြေးရွာတွေကိုလေတပ်ကဘုံကျဲဖျက်ဆီးပြီးကြီးတပ်ကမြေလံမီးရှို့နေတာဟာပြည်သူနဲ့ပျောက်ကြားအဆက်အသွယ်ပြတ်ပြီးပြည်သူတွေကိုယ်တိုင်ဘဝရည်တည်ရေးအတွက်အသေးအံကြိုးပမ်းနေရအောင်တမင်လှုပ်တာလို့ဆိုပါရယ်။ NUG အစိုးရဟာ PDF တပ်တွေကိုစီရေးအကူအညီပေးပြီးစစ်ဆောင်ပြည်သူတွေကိုလူမှုရေးအကူအညီပေးနေပါရယ်။စစ်ဆောင်လူလူအတွက်ငွေကြေးအကုန်ကျများလေလေစစ်စင်ရေးရန်ပုံငွေမှာအကန့်အသတ်ပိုများလာလေလေဖြစ်နေပါတယ်စစ်ကောင်စီဟာပြည်သူပျောက်ကြားတပ်ကိုတံပြန်နိုင်အောင်ပြူစောတိခေါ်ကြမ်းဖို့ပျောက်ကြားတွေကိုလည်းမွေးထားပါတယ်အရင်ကကြမ်းဖို့ပါတီအားကောင်းတဲ့ဒေသတွေမှာဖွဲ့စည်းထားတဲ့ပြူစောတိဟာကြမ်းဖို့ပျောက်ကြားဖြစ်လာတာမို့ຫນွေဦးပျောက်ကြားရဲ့ရန်သူဖြစ်လာပါတယ်အင်တာနက်ဆက်သွယ်မှုဖြတ်တောက်ခံထားရတဲ့ဒေသတွေမှာပြည်သူတွေကနေတဆင့်ဆက်သွယ်နိုင်ဖို့အရေးကြီးပါတယ
်လေတပ်ရဲ့တိုက်ခိုက်မှုနဲ့ရွာမီးရှုံမှုကိုအဓိကထားပြီးနယ်မြေတစ်ခုချင်းကိုပြစ်မှတ်အဖြစ်ချိန်ပုံနေတဲ့အာဏာသိမ်းတပ်ရဲ့စစ်ဆင်မှုကိုတုံ့ပြန်ဖို့သို့မဟုတ်ကာကွယ်ဖို့လိုအပ်နေပုံကိုတူမီတော်လိုင်းစာစဉ်အဒီတာအဘော်မှာသတိပေးနှိုးတော်ထားပါတယ်အရတားကိုပြစ်မှတ်ထားပြီးချိန်ပုံနေတာကိုဘယ်လိုရင်ဆိုင်မလဲဆိုတာဟာအလုံးအရေးကြီးနေပါပြီ။ဒီเจ้าကဆင်းလာတဲ့စစ်ချောင်းကိုရင်ဆိုင်နိုင်မှုအတွက်တင်းရဖို့လိုပါတယ်။ဒီနေရာမှာပြည်သူကိုအားကိုးနိုင်ပါတယ်။ပြည်သူပါဝင်မှုကိုအခြေခံတဲ့ပျောက်ကြားစစ်မှုလေเจ้าတော်လာမှုကိုပြည်သူကင်းတွေကစောင့်ကြည့်တည်ပေးနိုင်ရင်စက္ကဆစစ်ချောင်းကိုချုံခိုးတိုက်ခိုက်နိုင်တဲ့အထိလှုပ်ဆောင်သွားနိုင်မှာဖြစ်တယ်လို့တူမီတော်လိုင်းစာစဉ်ရဲ့အဒီတာကအကြံပေးထားပါတယ်
လက်ရှိအချိန်မှာရက်ဆွဲရွာဆွဲဒေတာဆွဲတွေနဲ့သူ့အဖွဲ့ငါအဖွဲ့စသဖြင့်အဖွဲ့တွေအမျိုးမျိုးရှိနေပေမဲ့အာနာသိန်းတက်ကိုရင်ဆိုင်ဖို့ခန်းစစ်မြင်းနဲ့ခန်းစစ်ကင်းတွေတတ်မှတ်တဲ့အခါအားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တာကိုလည်းတူမီတော်လန်ရေးစာစဉ်ကထောက်ပြထားပါတယ်လက်ရှိအချိန်တွေကခံတိုက်မှလားအတိခံမှလားဆိုတာကိုပဲရွေးချယ်ရမယ်ရက်ရွာတွေအညာဒေတာမှအများပြားရှိနေပါတယ်ရရလက်နက်နဲ့ခုခံကာကွယ်လို့ထိန်းချုပ်နိုင်တဲ့နေရာတွေမှာဒီတန္တရအုတ်ချုပ်ရေးကိုတီထောင်ကြပါတယ်။တည်ရေးရှင်ရင်နဲ့ရင်ဆိုင်ရင်တတ်သမျှမှတ်သမျှလုပ်နေရတဲ့အကြက်တဲကာလဒီတန္တရအုတ်ချုပ်ရေးဖြစ်တာမို့အစင်မပြေတာတွေစံချိန်မမီတာတွေအများကြီးရှိတယ်ဆိုတာကိုလည်းနားလည်ထားပြီးအပြူသဘောဆောင်တဲ့အကူအညီတွေပေးတဲ့လို့ ဧပြီလ28ရက်နေ့ထုတ်တူမီတော်လိုင်းရေးစာစဉ်မှာဆောင်းပါရှင်မြင့်မှန်ကအကြံပေးထားပါတယ်
ဒေသခံပြည်သူပြောက်ကြားတွေက NUG ကိုအသိအမှတ်ပြုတဲ့အတွက် NUG ဟာအညာဒေသမှာဩစာတက်ရောက်မှုရှိနေတာလို့ဆိုပါတယ်ဒီအချက်ကြောင့် NUG ဟာမြေပြင်မှာကိုထူးကိုထပေါ်လာတဲ့ဒေသန္တရအုပ်ချုပ်ရေးကိုအပြုသဘောနဲ့အားပေးဖို့လိုပါတယ်ဘ ਹੁ ထိန်းချုပ်မှုနဲ့ဆောင်ရွက်မယ်ဆိုတာမျိုးမလုပ်ပါနဲ့လို့မြန်မာကတင်ပြထားပါတယ်စကိုင်းတိုင်းရဲ့ဒေသန္တရအုပ်ချုပ်ရေးပြပြပြင်းပြင်းရုံလုံးပေါ်လာပုံကိုတော့ဧပြီလ28ရက်နေ့ထုတ်တူမီတော်လိုင်းရေးစာစဉ်မှာဒွန်းဆန်တောင်းဆိုသူကလည်းသုံးသပ်ထားပါတယ်စစ်အာဏာရှင်ခေတ်မှာရှင်းတန်းကြီးထွားလာသူတွေကစစ်အာဏာရှင်စနစ်ကိုဖျက်သိမ်းမှုတော်လှန်နေကြတဲ့အတွက်တော်လှန်သူမှလည်းအာဏာရှင်စရိုက်တွေရှိနေတာတွေ့ရပါတယ်တဲ့ဥပမာဒုံချုံရေးကိုအကြောင်းပြပြီးဒုဒုလှုပ်ရှားမှုကိုပိတ်ပင်တာမျိုးတွေဟာပြဿနာဖြစ်တတ်ပါတယ်ဒေသန္တရအုပ်ချုပ်ရေးကိုမကျေနပ်လို့ဆန္ဒပြတာမျိုးတွေလည်းရှိလာပါတယ်ကျေးရွာအုပ်ချုပ်ရေးကိုကျေးရွာလူထုကကိုယ်တိုင်ပြန်လဲထိန်းကွပ်နိုင်မှုစ조사တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်တဲ့ရရေးရွာရေးကိုရွာသူရွာသားတွေစိတ်ဝင်စားလာတာဟာအခြေခံဒီမိုကရေစီဓလေ့ပဲဖြစ်ပါတယ်ခင်ဗျာ
အခါတော့ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာကာကွယ်ဆေးကိုမလွတ်တန်းထိုးကြဖို့တင်ပြဆွေးနွေးထားပါတယ်ကာကွယ်ဆေးရဲ့အကျိုးကအပြစ်ထက်တာလွန်တဲ့အပြင်အများစုကအခမဲ့ထိုးခွင့်ရတာကြောင့်အမိအယထိုးသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ဘလူယောဂါတွေကိုကာကွယ်ပေးနိုင်တဲ့အကျိုးတွေရှိပြီးဘလို့အပြစ်အနှဲငယ်ပဲရှိပါသလဲဘလို့အချိန်တွေမှာကာကွယ်ဆေးကိုထိုးသင့်ပါသလဲဒီလိုအချက်တွေကိုဆွေးနွေးထားပါတယ်ဒီအကြောင်းတွေကိုကာကွယ်ဆိုင်ရာကြွမ်းကျင်သူလည်းဖြစ်ကလေးအထုကုနဲ့ဆေးတက်ကတူတက်ကျန်းမာရေးဌာနအငိမ့်စားဌာနမှူးပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မြန်မြန်တင်ပြထားပါတယ်
โอเคปมุขตัตตะสวัสดิ์ครับเนี่ยดีกากวยซีอโจษีดาတွေကို6โยคะปั๊บเปี่ยวตัวล่ะนาวปูริโออโจติโยคะจ้ะတော့แลปั๊บเปี่ยวลุนี่บาဖြစ်လာတာเนี่ยဒီยาติตุกွေးတွေโควิดတွေနောက်วัตตตุไฉตุโลกก็เลยอิญโลไม่ปิ้นถั่นดอดาတွေကိုปีกระတစ်ဘက်ก็เปี่ยวပြီมาဒီတစ်ခါတော့ဆရာเอ๋ดีกากวยซีကိုဟိုလက်မလွတ်ပဲမဖြစ်မနေထိုးရအောင်ပေါ့เนาะအဓိကပြောมาမှုတခြားကာကွယ်နိုင်တာတွေကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
။ကာကွယ်နိုင်တဲ့ယောဂါတွေပေါ့ကွာ။အခုဆိုကျွန်တော်တို့အမျိုးသားကာကွယ်ဆေးတို့စီမံချက်မှာယောဂါ73မျိုးပေါ့နော်။ဘာပါလဲဆိုလို့ရှိရင်မှာဝိင္ကလမထိုးတဲ့ BCG ပါတယ်။နောက်ပြီးတော့ကျတော့ဆောင်စုတ်ညာမေးခိုင်ပေါ့နော်။ပြီးလို့ရှိရင်ပိုလီယိုပေါ့နော်။ပြီးရင် H influenza လို့ခေါ်တဲ့ဒီအနောက်မေအောင်ဆောင်ရည်မီယောဂါ။နောက်ပြီးတော့ကျွန်တော်ပြင်းထန်ဆောင်ရည်မီဖြစ်တဲ့ PCV not corona virus type c ဘာလို့ဝင်ပြဝင်ရှော့ငါဝက်တဲ့အခြေအောင်နော်အကြိုက်တို့ပေါ့ဝက်တဲ့ကြိုက်တို့ဆိုရတယ်မှာကျွန်တော်ပခြေအောင်ပါအကြိုက်တို့နောက်တစ်ခါကျတဲ့ကြီးတဲ့ကလေးကြီးငယ် winkling ငယ်လေးမှာထိုးပေးတဲ့ဒီပိန်ကောင်းကင်ဆာကာကွယ်ဆေးအဲ့ဒါရှိပါအဲ့ဒါပြင်လဲအခြားကာကွယ်ဆေးတွေရောဒီစီမံချက်ထဲမှာမပါသေးပြင်မဲ့မိမိအစီအစဉ်နဲ့မိမိထိုးရတာရှိတယ်ပေါ့နော်အဲ့ဒါရောနေ့တိုင်းထိုးတဲ့ရာသီတုပ်ကွေးဘာရေချောက်ဒဲရောင်အေးไฟคู่เสียเนี่ยอุณหภูมิอย่างซ่าได้โยคะนี่ปะเนาะดาริก็เลยอเปิมาทุบลงได้ครับ
โอเคเสียดีนอกกากุซี้ทุบโหนอกตุ่นได้ตัวติชูก็ซุ่ยเองตัดเตซูจูมาเลยปะเนาะดิซี้ทุบได้เนี่ยมานารายาวดานอกติชูอเนงเหพยาดานอกดิปิ่นถั่นเนี่ยดำเดดาจ้ะแล้วได้ผิดเค้ล้นดาฤกูเปียวพี่มานอกยอเสียซูจูฤရှိနိုင်ดีล่ะ
นอกประจาชัชๆปาๆบ่ပါလဲဆိုလို့ရှိရင်မှာပိုလီယိုအကျော်စီဆိုလို့ရှိရင်တော့အပြော့ပိုလီယိုပိုးကိုပြော့အောင်လုပ်ပြီးတော့တိုက်တာအဲ့ဒီအနေမှာတခါဒီပိုးကကြောင်းလဲမှုဖြစ်သွားပြီးတော့ဒါကြောင့်ပိုလီယိုဖြစ်တာရှိတယ်ပေါ့နော်ဒါကိုကျွန်တော်တို့ vaccine drive ပိုလီယိုဗိုင်းရပ်စ်လို့ခေါ်တော့ပေါ့နော်အပြော့အောင်လုပ်တဲ့ vaccine ကတခါပိုလီယိုပုံစံတည်းဖြစ်တာပေါ့အဲ့ဒါရှားပါတယ်ကျွန်တော်တို့အခုကဘာခုလုံးမှဒါကိုအများအားစောင့်ကြည့်နေတယ်ကျွန်တော်စီမှာလည်းဟိုတခါတည်းရန်တွေ့ခဲ့တာရှိတယ်သို့တော့ဟုတ်တယ်ကဘာလုံးကြီးကြီးတော့ရာကနာမပြေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီဆိုဂျို မရှိတလောက်နေတယ်ပေါ့ဆရာနော
်ဟုတ်ကဲ့
အချို့ကတော့အများကြီးကို
အများကြီးရှိပါ
ဒီကိုဗစ်မှာဆိုရင်လည
်း
အသက်အန္တရာယ
်ဥမာဆိုတာဗျာ
ဟုတ်ကဲ
့ဟုတ်ကဲ့
ဟုတ်ကဲ့ဆရာပြောပါ
ဟုတ်ကဲ့ကာဝယ်ဆေးတာမထိုးထားဘူးဆိုရင်ဥမာရောဂါတွေကအများကြီးဖြစ်မလဲဥမာဝက်သက်ဆိုလို့ကျွန်တော်ငယ်ငယ်တုန်းကဆိုလို့ဝက်သက်ကပေါက်တာပဲပမာဏမှာလူတိုင်းနှိပါပေါက်ကုန်တယ်အဝက်သက်ကြောင့်ဒီဆုံးလာဆိုရင်ကျွန်တော်တို့1985-86ကျွန်တော်တို့ဘွဲ့လုံစတဲ့ခါကလောက်တာဆိုရင်ဥမာဆေးရုံတက်တဲ့ကလေးတွေမှာတရားမှာ23ရာရင်လုံးတော့ဆုံးဆုံးတာရှိတယ်။ဝက်သက်ဆုံးဝေးမိဖြစ်တယ်။ဝက်သက်ကြောင့်အုံနာအမေရောဖြစ်တယ်။နောက်ကျမှဆေးရုံရောက်လာတဲ့ခါကျတော့ဆုံးဆုံးတာတွေတွေ့တယ်။အခုကျွန်တော်တို့ဓာတ်တွေမတွေ့တော့ဝက်သက်ရောဂါဆိုတော့မှခုပြန်ပြန်ဖြစ်တာတော့ရှိပါတယ်။ဝက်သက်ကခုခံအားပေါ့နော်အများစုခုခံအား3-4နှစ်တခါညော့သွားတော့လူနာတွေပြန်တွေ့တာတွေတွေ့တယ်။သို့သောဒီဒေါက်တာဆိုတော့လည်းမတွေ့သလောက်ပါပဲလုံးဝမရှိတော့ပါ။အဲ့တော့ဓာတ်တွေကိုဒီလိုသဘာဝအဖြစ်ဖြစ်ပြင်းထန်ဆိုးရွားမယ်ရောဂါတွေအပိုလီယိုဆိုလည်းတစ်သက်လုံးကြောသေးတယ်တစ်သက်လုံးသွားတာလေနော်အဲ့လိုမျိုးတွေကိုဒီကဝသီးတွေကြောင့်အများကြီးထိန်းသိမ်းလာနိုင်တယ်အဒီခွင့်ရေးကိုလက်လုံးမခံနိုင်ဘ
ူးဟုတ်ကဲ့ဆရာကျွန်တော်တို့ဟိုကိုဗစ်မှာလည်းအလုံးလက်ရှိမျက်နှာနေပါနော
်ဟုတ်ပါတယ်ကိုဗစ်ကခုနောက်ဆုံးထင်ရှားတဲ့သာရကဒါပဲလေကိုဗစ်မှာကျွန်တော်တို့ကိုဗစ်ကရောဂါဆက်ဖြစ်နေရသေးတယ်တိရောက်တဲ့ကာဝေးစီပေါ်လာပြီဆိုရင်ကိုဗစ်ကိုထိန်းသိမ်းနိုင်မယ်ပေါ့နော်အကြောင်းလဲကာကွယ်ဆေးကိုအပြန်ဆိုင်ထုတ်ဖို့ကြိုးစားကြတယ်။အပြန်ဆိုင်လဲတကယ်ကိုခါတိုင်းကာကွယ်ဆေးတွေပေါ်ပေါက်ဖို့ကတော်တော်ကြာတယ်နှစ်။ညာနဲ့ထောင်နဲ့ချီကြာတဲ့ကာကွယ်ကျွန်တော်ရောဂါရှိတယ်။ဒါပေမဲ့ကိုဗစ်ကတော့နှစ်ပိုင်းအတွင်းမှာကိုထိရောက်တဲ့ကာကွယ်ဆေးတွေပေါ်လာလို့ထိန်းချုပ်နိုင်နိုင်သွားတာပေါ့နော်။
ဟုတ်ကဲ့ဆရာ။အဲ့တော့ဟိုကိုဗစ်မှာလည်းကျွန်တော်တို့နောက်ဆုံးလက်တွေ့ပေါ့နော်။ကိုဗစ်ကာကွယ်ဆေးမပေါ်ခင်တုန်းကတော်တော်များများမထိုးရသေးခင်တုန်းကသက်ဆုံးရှုံးမှုတွေအထူးသဖြင့်စက်ကြီးပိုင်းမှာတွေ့ရတယ်ပေါ့နော်
။ဟုတ်ကဲ့။ဒါတော့ကာကွယ်ဆေးတွေကအကျိုးအများကြီးရှိပါတယ်အပြစ်ကမဆိုးလောက်နေတယ်ကျွန်တော်တို့ကဒီယောဂအလုံးတောင်ကာကွယ်နိုင်တာမဟုတ်ယောဂတိုင်းကကာကွယ်ခြင်းမရှိပါအခုချိန်ထိသွေးလွန်တကွေးဆိုထိရောက်တဲ့အကျိုးရှိတဲ့ကောင်းကောင်းကာကွယ်ခြင်းမရသေးဘူးမငှက်ပြားဆိုလည်းဒီလိုပဲမရသေးဘူးပေါ့နော် HIV AIDS ဆိုလည်းမရသေးဘူးအဲ့တော့ဆိုလိုတာကျွန်တော်တို့ကကာကွယ်ခြင်းယောဂတိုင်းမှာမရကြားထားတဲ့ယောဂတွေမှာတော့ကာကွယ်ခြင်းတွေပေးခြင်းအပြင်အများကြီးတက်တာအောင်ဖြစ်သွားတာလည်းနည်းအောင်ဒေပြောင်လည်းနည်းအောင်လောက်ပါလောက်ပေးနိုင်ကြတယ်ပေါ့နော်ဒီလိုအကျိုးကအပြစ်တဲ့အများကြီးတာလွန်ကောင်းမှန်ပါဒါကြောင့်လဲကျွန်တော်တို့နိုင်ငံတိုင်းမှာဒီကာဝယ်ဆေးကိုအားပေးတာပေါ့ကျွန်တော်နိုင်ငံဆိုလို့ရှိရင်လဲမျိုးသားကျန်းမာရေးကာဝယ်ဆေးတို့စီမံချက်မှာယောဂ73မျိုးထိကာဝယ်နိုင်အောင်ထည့်သွင်းထားပေးပြတာဖြစ်ပါတယ်မွေးစားမှာထိုးတဲ့2လ4လ6လ9လပြီးတော့ကြတော့တစ်နှစ်ခွဲပြီးရင်9နှစ်10နှစ်ပေါ့နော်အဲ့ဒါရဲ့နောက်ပြီးတော့ကိုဝင်ဆောင်မိခင်တွေမှာမိခင်ကာဝယ်ဆေးထိုးပေးတာရှိပါတခါလေရလို့ရှင်ဒီကာဝယ်ဆေးထိုးစီမံချက်ကပဲကျန်းမာရေးဝန်ထမ်းတွေကို20ရာစီတကွေးကာဝယ်ဆေးထိုးပေးတာရှိခဲ့ပူပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီကာဝယ်ဆေးတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးရောဆရာရေးပါအကြံပြုရှင်လေးလဲ
ဒီလိုကာဝယ်ဆေးတွေထိုးတဲ့အခါမှာပမာပြည့်ကလေးတွေကဒီကာဝယ်ဆေး73မျိုးကိုကာဝယ်လို့ရတဲ့ဟာတွေမျိုးသားစီမံခဲ့ရင်းနှီးမှာပါနေတယ်အခမဲ့ထိုးခွင့်ရဒီကာဝယ်ဆေးတွေကိုပဲပြင်ပမှာထိုးမယ်ဆိုရင်မိမိကုန်ရာစီနဲ့ထိုးမယ်ဆိုရင်ဆယ်သိန်းပတ်ဝန်းကျင်လောက်ကုန်ကြရရှိပါတယ်။အဲဒီနေ့အဖြစ်ပြောရလို့ရှိရင်မွေးတွေကဆယ်သိန်းစီပေါက်ထားတယ်ပေါ့ဗျာ။အဒီသီကိုသွားထုတ်ဖို့ဆိုတော့ရမယ်ကာဝယ်ဆေးကိုအချိန်မီရဖို့အတွက်သွားပြီးထိုးပေးဖို့တိုက်ကြွေးပေးဖို့ကတော့မိဘတွေရဲ့တာဝန်ဖြစ်ပါလေ။အဲလိုပဲကျွန်တော်တို့ဒီကျန်းမာရေးဝန်ထမ်းတွေအနေနဲ့လည်းဒီကလေးတွေအချိန်မီကာဝယ်ဆေးရဖို့အတွက်ပေါ့နော်။ထိုးနိုင်တိုင်နိုင်ဖို့အတွက်ကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးပမ်းမှာဖြစ်ပါဒါပေမဲ့ဒီကျန်းမာရေးအခြေအနေလူမှုရေးအခြေအနေဆိုတာဒီပတ်ဝန်းကျင်ရဲ့ငြိမ်းချမ်းမှုပေါ်လဲအများကြီးမူတည်တယ်။ငြိမ်းချမ်းရေးကောင်းမှုနာမည်ဆက်သွယ်ရေးကောင်းမှုဒီငြိမ်းအေးချမ်းမှုပေါ်နာရီအများကြီးလိုပါတယ်။ဒါဒီအကုန်လုံးကျွန်တော်တို့ဖြည့်ဆည်းနိုင်ပြီဆိုလို့ရှင်တော့ကျွန်တော်တို့ကလေးတွေကိုဒီကာဝယ်ဆေးကြောင့်နဲ့ကာဝယ်လို့ရတဲ့ယောဂါတွေအများစုကကျွန်တော်တို့ကာဝယ်နိုင်မှာဖြစ်ပါတယ်။အားလုံးလည်းပြည့်ပြည့်ဝရဖို့ရည်ကြီးပါအားလုံးကလည်းဝိုင်းဝန်းကြိုးစားဖို့လိုပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမြအပတ်စဉ်တင်ပြတဲ့ဂျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဒီတစ်ပတ်မှာတော့ကာကွယ်ဆေးထိုးဖို့အရေးကြီးတဲ့အကြောင်းတွေကိုဆွေးနွေးတင်ပြခဲ့ပါတယ်ဆက်လက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးပါအောင်မယ်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်တဲ့သတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် Fever Wine Dot သားတွေကစူးစီးတိဖြတ်တင်ဆက်တာပါခင်ဗျာ
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မိုးပြဲမြို့မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်12နှစ်အရွယ်ကလေးအပါဝင်2ယောက်သေဆုံးခဲ့ပါတယ်။ရှမ်းမြောက်မှာတော့ကိုကန့် MNDAA ရဲ့တပ်စခန်းတွေကိုဇွန်လပထမအပတ်ထဲမှာစစ်ကောင်စီကဇက်တိုက်ပစ်ခတ်တိုက်ခိုက်နေပါတယ်။တရင်လွားတွေတဲမှာတော့လက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေကြောင့်မိုးလူငယ်တွေဟာလက်နက်ကင်လမ်းစဉ်ကိုပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းကယင်နီနယ်စပ်ကမိုးပြဲမြို့မှာဇွန်လ6ရက်နေ့ကစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်12နှစ်အရွယ်ကလေးအပါဝင်2ယောက်သေဆုံးခဲ့တယ်လို့ကိုကြီးဆောင်ရွက်ပေးနေသူတွေကပြောပါတယ်။စစ်ကောင်စီပစ်ခတ်တဲ့လက်နက်ကြီးထိမှန်တဲ့ကလေးတယောက်မှာအသက်12နှစ်အရွယ်ရှိပြီးမနေ့ပိုင်းကဖတ်ခင်ဖြစ်သူနဲ့အတူအိမ်ကိုစံပြန်ယူတဲ့အခါမှာလက်နက်ကြီးကြီးစထိမှန်ခဲ့တာဖြစ်ပါတယ်။တိုက်ပွဲကြပိတ်မိနေတဲ့အတွက်အချိန်မီဆေးမကုသနိုင်ပဲသေဆုံးသွားခဲ့ရတယ်လို့သွားရောက်ကူညီသူတွေကပြောပါတယ်
။ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့ဖြစ်တဲ့ MNDAA တပ်စခန်းတွေကိုဇွန်လပထမပတ်တည်းစစ်ကောင်စီတပ်ကစစ်တိုက်ပစ်ခတ်တိုက်ခိုက်နေပါတယ်။ဇွန်လ၁ရက်နေ့မိုင်းလာမြို့မှာမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့တအောင် TNL ရခိုင် AA နဲ့ကိုကန့် MNDAA တပ်ဖွဲ့တွေနဲ့စစ်ကောင်စီရဲ့ NSPNC ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုမအောင်မြင်လို့ဆွေးနွေးမှုရက်နာထားပြီးတဲ့နောက်ပိုင်းကိုကန့်တပ်ဖွဲ့ဝင်တွေရဲ့တပ်စခန်းတွေကိုစစ်ကောင်စီတပ်ကအင်အားသုံးတိုက်ခိုက်နေတာဖြစ်ပါတယ်။ဇွန်လ၂ရက်နေ့ကနေ၅ရက်နေ့အထိလောက်ကိုင်း၊ကုံချမ်း၊ဟူပန်၊တိန်နေမြို့ပဲကိုကန့်တပ်စခန်းတွေကိုစစ်တပ်ကအင်အားဖြည့်ပစ်ခတ်ရမှာနှစ်ဖက်တေချီကြဆိုးမှုရှိခဲ့တယ်လို့လောက်ကိုင်းဘက်ကဒီနေ့ထိစစ်ကောင်စီဘက်ကအင်အားဖြည့်တင်းမှုတွေလုပ်နေတယ်လို့တကူးကန့်သတင်းဌာနကရေးသားဖော်ပြထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲကိုဇွန်လ6ရက်နေ့မနက်9နာရီဝန်းကျင်လောက်မှာနေပြည်တော်လေတပ်ကကလပ်စတာဘုံးနဲ့လာရောက်ကျဲချလို့ဆန်ဖလားကြီးဝါမူလတန်းစာတင်ကျောင်းနေအိမ်လေးလုံးနဲ့ခြံဆိုင်ပြီးပင်နေပျက်စီးခဲ့တဲ့အပြင်ဒေသခံ6ယောက်ထပ်မံဘုံးစားထိမှန်တန်ရာရရှိခဲ့ပါတယ်။ဂျိုင်းအင်းစိတ်ကြီးမြို့ပေါ်ကိုလည်းဇွန်လ2ရက်နေ့ကစစ်ကောင်စီရဲ့ MI-35P helicopter အပြင်120မမလက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တာကြောင့်ဘုံတော်ကြီးကျောင်းပလီကျောင်းအစ္စလာမ်လူမှုကူညီရေးနိဗ္ဗာန်ရင်တစည်းနဲ့နေအိမ်တွေထိမှန်ပြီးတန်ဃာတော်တပါးပြန်လွန်တော်မူခဲ့ပါတယ်လူကြီးနှစ်ယောက်နဲ့ကလေးတစ်ယောက်သေဆုံးခဲ့ပြီးရဒခန်6ယောက်ထပ်မံလဲထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ထန်တလောင်မြို့အကြားဒီမြစ်လွန်ပြင်မှာဖြစ်ပွားနေတဲ့တိုက်ပွဲအတွင်စစ်ကောင်စီဘက်ကအယောက်30လောက်သေဆုံးပြီးချင်းကကွေတပ်ဖွဲ့ဘက်ကလည်း10ယောက်ကျော်ကြဆုံးမှုရှိခဲ့ပါတယ်။အင်အား150ကျော်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဟာဟာခါမြို့ကနေထန်တလောင်မြို့ဘက်ကိုစစ်ကြောင်းနှစ်ကြောင်းနဲ့ခြေတက်လာခဲ့ရမှာဟာခါထန်တလောင်ကြားဒီမြစ်လွန်ပြင်အောက်ဖက်နဲ့အပေါ်ဖက်မှာချင်းကကွေပူပေါင်းတပ်ဖွဲ့တွေနဲ့မေလ26ရက်နေ့ကလေးကဒီနေ့ချိန်ထိတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်က28ယောက်သေဆုံးခဲ့ပြီးချင်းကကွေပူပေါင်းတပ်ဖွဲ့ဘက်ကလည်း16ယောက်ကြာဆုံးခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF CN ရဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဟာထန်တလန်မြို့ကိုထိုးပေါက်ဖို့မဖြစ်မနေကြိုးစားမဲ့အနေအထားမှာရှိနေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ဆိုပါတယ်
ရခိုင်ပြည်မောင်တော်မြို့မှာလေဘေးသင့်ပြည်သူတွေကိုထောက်ပံ့ပေးတဲ့ကယ်ဆယ်ရေးငါးသက်တာဘူးတွေကိုစစ်ကောင်စီနဲ့ချားဆောင်တပ်ကအပြင်ဆိုင်တွေမှာရောင်းချနေတယ်လို့ဒေသခံမျက်မြင်တွေကပြောပါရယ်ဇွန်လ၄ရက်နေ့ကမောင်တော်မြို့အမှတ်၄ရပ်ကွက်ကစိုင်းတဆိုင်မှာအရက်ဝတ်နဲ့နေချားဆောင်တပ်ဖွဲ့ဝင်တွေကရဲကားတစ်စီးနဲ့တင်လာတဲ့ငါးသက်တာဘူးတွေကိုလာရောက်ရောင်းချခဲ့တာဖြစ်တယ်လို့မောင်တော်မြို့ခံမျက်မြင်တယောက်ကပြောပါရယ်ပြည်သူတွေဒုက္ခရောက်နေတဲ့အချိန်အစိုးရတာဝန်ရှိသူတွေကိုယ်တိုင်အခုလိုလုံနေတာကအလွန်အောက်တန်းကျတဲ့လှုပ်ရဖြစ်တယ်လို့ဘူးဒီတော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်တောင်းရွှေကပြောပါတယ်
Kachin Pine, Waimo Mune, a twin, the Yepian, Kazuji Yama, Satin Jabi Me, Jamsia Siamari, Mashibi Me, Natana Seto, Natana Selli, Kuni, Pinya Tin Netwe, a Chikan Pinya, Mularan Jango, Zola de Niga Sabi, Punli Light Delu, Dita Kanuga, Biobare, Kazu Yua, Mularan Jama, Satin Pime, Jamsia Siamari, Yamala, Didole, Mune Pinya Yi Mu Yunga, Sizin Bepu, Mio Limbi, a Kulu, Puenta Lita, Pidelu, Janda Miba Dioga, Biobare, Mune Pinya Yi Usi Tanago, Siasiamari, Jump Point Chain of Me, Kan a Bepu, Biosu Tabi Me, Zola Koneyani Timaya de Bulu, Yemi Yapariga, Biobare.
A Kusabi Grenarigo, then Sabi Ramaba, Natana set the Kunin now buying a salo, Molungeri Nine, Lenagain Lansing, O Pobiro, say when Zala Zarelo, Molunga the two up your body, Molungeri, Lenagain Lansing, O Pobiro, say when Zala Zare, down ying up ballet. Drury, a cubari lonely jadle, Sara Riguro, Jamea Susie, then set Tabari.
Set Anna, Tame now by Molunga Miazuga, then a kind Lansen Beco, Pomovi, Saviour Zalarello, Muro Munega, Molunga Gonsan to Pite, Nanzu Manga, Piabari.
Dinobai, Anna Tangi, Grega, Soro, the Penubinejara Nelly as Langua, Larani Tamashide. It's not a pegale, Tonoro Lenaga, Momitiba Dinejaro. ပို့ပြီးတော့ချိတ်ဆက်မှုအကောင်းလာတယ်ချိတ်ဆက်တဲ့ဟိုလုပ်ငန်းလည်းရှိလာခဲ့တယ်ပေါ့ကွန်မြူနတီမှာဖွေတဲ့အခြေခံစီးတဲ့နာမလဲကျွန်တော်တို့မူလငယ်အဖွဲ့ကဟိုတက်တက်ကြွကြွပါဝင်ပြီးတော့တယောက်ခဲ့တာရှိတယ်နောက်ကျွန်တော်တို့မူလငယ်ကျင်းနိုင်မှာလဲပို့ပြီးအောင်မယ်ဟိုလည်းလက်နက်ကင်လန်စင်းကိုပို့ပြီးဆက်ပင်စားတာအခုဆိုရင်မော်မျိုးသားလူငယ်တွေထဲမှာပဲမော်မျိုးသမီးလူငယ်တွေကလည်း
deoka. Mombada ne kulu pia bade.
Botan pay nam bang im bajobana.
Pikere na town a sane, a check hand, sit in that, a passen de an a salima, jamaro, a mutimina saliao, a muda lunga, tonyan and ayao, susu bound tonyan a sakuya, dekerabo. Sit in that be sown de a car lunga de ugu, a ne sown the nela, mubiti party got, that won't be tan sound sitinelli, mubo pipi, jillet dream up the pit, that won't tan sound rurenia, dim jack down so lo yare, the cho jarro boho tanacho money jinjare. ကိုကြိုက်တဲ့ဒေတာကိုရွေးချယ်ခွင့်ရှိပါတယ်။ဒါအပြင်မိုးလုံငယ်အားလုံးကိုသူ့လိုပဲအခြေခံစစ်ပညာသင်တန်းတက်စိတ်ခြင်းတွေလို့လည်းဆက်ပြောသွားပါတယ်။သင်ရင်ညာတာကတော့တော်တော်အကျိုးဖြစ်ထွန်းတာများပါတယ်။ဘာလို့လဲဆိုတော့အခုချိန်မှာကိုလုံချုံကြီးအတွက်ကအရေးကြီးပါတယ်။အတွေ့အကြုံတွေလည်းရလာမယ်။ကိုဘွားလုံချုံမှုအတွက်ခိုင်မာတဲ့အကာအကွယ်ကိုလည်းရလိုက်တာပေါ့။
လူမျိုးအတွက်လည်းဖြစ်ကိုယ့်အတွက်လည်းအကျိုးရှိတော့လူငယ်တိုင်းကိုစစ်တင်နှန်းကိုစိတ်ဝင်စားစေချင်ပါတယ်။ဒါအပြင်မွန်လူငယ်တွေအနေနဲ့မွန်မျိုးသားနိုင်ငံရေးမှာအတူတကွပါဝင်လှုပ်ဆောင်ကြဖို့2020ခုနှစ်ဒီဇင်ဘာလ27ရက်နေ့မှာကြာရောက်ခဲ့တဲ့ဆက်တကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားမှာလူငယ်ကောင်းဆောင်တွေကတိုက်တွန်းမှုတွေရှိခဲ့ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမှာ
မွန်ပြည်တပ်ပါတီအနေနဲ့အခြေခံစစ်ပညာသင်တန်းကိုတောင်းကျင်ဖွင့်လှစ်ခဲ့ပြီးလူငယ်1000ကျော်တက်ရောက်ခဲ့တယ်လို့လဲတာဝန်ရှိသူတွေကဆိုပါတယ်ရှင်။အင်အားပြည့်မူခါဆိုင်ကလုံးမုန်တိုင်းကြောင့်မြန်မာနိုင်ငံမှာထိခိုက်ပျက်စီးမှုဒုတိယအများဆုံးဒေသဖြစ်တဲ့ချင်းပြည်နယ်မှာမုန်တိုင်းသင့်ပြည်သူတွေစီကိုကူညီထောက်ပံ့မှုတွေရောက်ရှိမှုနဲ့ပါနေသေးပြီးတန်လေထူထောင်ရေးအပိုင်းမှာလည်းအခ
Bime, Kula Tamagalu, Nangantaka, Puesi, Jiriga, Wenyao Kungi, Pira Mio Mashi, Tera Jau, Mondain Tempituri, Pianle Tutang Yima, a Ketjo Niarelo, Jagala, Kumi, Chem Mune, Sumia, Yia, a Timbinkan Gaussi, Tu Okata, Upe Minga, Biobare,
the Chingaro, Yakangi, Nodudia, or Atikai Song, Guinea, Pide Soro, UN Agency Regale, or Wimbepo. ติมบาเรอดีโกမျိုးနေလိုက်ဟိုကို
ပမ်ပိုးရာကတော့ဟိုတတိယရောက်တော့မဖြစ်နိုင်ဘူးလေသူတို့ရဲ့လိုအပ်ချက်ကိုပြေဆုံးနိုင်တဲ့လုံလောက်နိုင်တဲ့အဲတိုင်းတာတစ်ခုလုတ်ပေးဖို့အရန်ဟိုအခက်အခဲရှိတာပေါ့နော်မေလာ၁၄ရက်နေ့ကတိုက်ခတ်ခဲ့တဲ့မူခါဆိုင်ကလုန်းမုန်တိုင်းကြောင့်ချင်းပြည်နယ်တဝမ်းလုံးမှာဘာသာရေးအဆောက်အအုံစာတင်ကြောင်းစပ်ပကြီးတွေအပါအဝင်လူနေအိမ်ခြေ၃၀၀နီးပါးခန့်ပျက်စီးခဲ့ပြီးမတူပီပလ တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ
်မော်နာဒီပီနောက်ပိုင်းကျွန်တော်တို့ပြည်သူတွေအတွက်ဟိုထောက်ပံ့ငွေကြေးရရှိလာကြတော့ကျွန်တော်တို့ဘာမှမရှိသေးဘူးခုလို့ဆိုချင်နေကြည့်တော့ကျွန်တော်ပြည်စည်းသွားတဲ့ဟာတွေကတော့ဒီကြီးကလူငယ်ဖွဲ့စည်းသူ့အချို့ရဲ့ဖွဲ့စည်းနဲ့ပူးပေါင်းနေတာပဲပြည်စည်းသွားတဲ့၆ဦးတွေကိုကျွန်တော်လည်းကပြန်ပြင်ကြရတဲ့နိုင်တော့ကလေ
းအလားတူထိခိုက်ပျက်စီးမှုအများဆုံးကြုံခဲ့ရတဲ့ကမ်ပလန့်မြို့နယ်မှာလည်းဒီနေ့အချိန်ထိပြည်တွင်းပြည်ပကူငီထောက်ပံ့မှုတွေမရသေးသလိုပျက်စီးသွားတဲ့အိမ်တွေပြန်ပြုတ်ပြင်ဖို့လည်းအခက်ကြုံနေရတယ်လို့ကမ်ပလန့်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်
တော်ကူညီမှမရနိုင်သေးဘူးလုံးလုံးပြည့်စည်တဲ့ဟာတွေကကြာတာဘလုံးမဆန့်ကျင်လို့မရတဲ့အတွက်တို့ကဒီအမျိုးရင်းနဲ့ပဲပေါင်းပြီးမှခဏတစ်ပြုံးအောင်လုပ်နေကြတာပေါ့နော်ပြန်ပြင်းနာတွေပါကမရှိသေးဘူး
လက်ရှိမှာတော့မူခါဆိုင်ကလုံးမုံတိုင်းဘေးဒဏ်သင့်မြို့နယ်တွေမှာပျက်စီးသွားတဲ့လူနေအိမ်နဲ့တခြားအဆောက်အုံတွေပြန်လည်ပြုတ်ပြင်ဖို့အိမ်မိုးသွပ်ပြာအိမ်ရိပ်တန်မူကာတာလပတ်ဆန်ရိပ်ခါအခြေခံစားတောက်ကုန်အခြေခံအိမ်သုံးဆေးဝါးတွေလည်းကိုငေထောက်ပံ့ဖို့အရေးပေါ်လိုအပ်နေတယ်လို့ကြားကာလချင်းမြူသားတိုင်ပင်ခံကောင်စီ ICNCC ကထုတ်ပြန်ထားပါတယ်ခင်ဗျာ
အခုဆက်ပြီးတဲ့အချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မိုးပြဲမြို့မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်12နှစ်အရွယ်ကလေးအပါအဝင်2ယောက်သေဆုံးခဲ့ပါတယ်။ရှမ်းပြည်ထဲမှာတော့မြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့ MNDAA တပ်စခန်းတွေကိုဇွန်လပထမပတ်ထဲစစ်ကောင်စီတပ်ကဆက်တိုက်ပစ်ခတ်တိုက်ခိုက်နေပါတယ
်။တို့ရရှင်တွေအခုနားဆင်နေကြကြတာကတော့နယ်စပ်ဒေသကတိုင်းသာသတင်းနောက်တွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။တိုင်းရင်သတင်းလွှာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ Fever Wine တော်သားတွေကစူးစီးတိဖြတ်တင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ပတ်သားလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါ။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
အမေရိကန်သမ္မတဂျိုးဘိုင်နဲ့ဗြိတိန်ဝန်ကြီးရီရှိဆုနက်တို့ဟာချက်သပရင်းနေကသမ္မတအင်ဂျီရောမှာတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆန်ရသဘောတူညီချက်တွေရခဲ့တယ်လို့သမ္မတဂျိုးဘိုင်ကပြောပါတယ်။အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံကြားတန်ရှင်းဆောင်ရွက်ဆန်ရနဲ့ AI ဉာဏ်ရည်ဓုနည်းပညာလိုနောက်ဆုံးပေါ်နည်းပညာရကိတွေမှာပူးပေါင်းဆောင်ရွက်တိုးမြှင့်သွားမယ်လို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့မယ်ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ဆိုင်းထားဖို့အတွက်မြန်မာနိုင်ငံဆိုင်ရာလူခွင့်ကိုယ်စားလှယ် Tom Andrews ကကြက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်ဖို့အတွက်လှည့်ပြားပြီးအတင်းပြန်ပို့ဖို့စ조사နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းနဲ့တကယ်တော့မြန်မာနိုင်ငံအခြေအနေကသူတို့အတွက်ရေရှည်ကောင်းမွန်စိတ်ချမှုမရှိဘူးလို့ပြောကြခဲ့တာဖြစ်ပါတယ်2018စစ်တပ်ရဲ့ဖြိုခွင်းမှုကြောင့်နေရစွန့်ခွာထွက်ပြေးရတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်မှာနှစ်နဲ့ချီပြီးတောင်းတနေတဲ့ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံနေရပြန်ပို့ဖို့အတွက်ကျက်တပရီနေမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒုက္ခသည်စခန်းတွေမှာနေရတဲ့အခြေအနေတွေဆိုးဝါးနေတဲ့အတွက်နေရပြန်ရေးဆန္ဒထုတ်ဖော်တာဖြစ်ကြောင်းပြောပါတယ်။စစ်ဆေးတာတွေမလုပ်ဖဲနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ကပ်ပြားတွေနဲ့မြန်မာနိုင်ငံကိုပြန်ခွင့်ရဖို့တောင်းဆိုတာလည်းဖြစ်ပါတယ်။ရွှေဂျာရီပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုရဆွဆွဲချက်နဲ့မြန်မာစစ်တပ်ကိုစစ်လက်နဲ့ပစ္စည်းမယောင်းချဖို့ပိတ်ပင်ထားပေမဲ့အစ္စရေးကုမ္ပဏီတစ်ခုကစစ်လက်နဲ့ပစ္စည်းတွေယောင်းချနေတယ်လို့ Justice for Myanmar လူခွင့်ရေးဖွဲ့ကကြက်တပရင်းနေမှာအစိုးရကထုတ်ပြန်ပြောဆိုပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။တန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့rock back lane တို့ဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ဖက်တန်လွင့်အဆီဇင်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အဆီဇင်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တောတာရှင်မြန်မာပြည်သူအပေါင်းလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့အဆီဇင်မှုတောင်းရင်ခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.